မြန်မာနိုင်ငံကအွန်လိုင်းလိမ်လည်တဲ့လုပ်ငန်းတွေမှာလူကုန်ကူးခံခဲ့ရတဲ့ဖိလစ်ပိုင်နိုင်ငံသား6ဦးကိုပြန်ခေါ်ယူနိုင်ခဲ့ကြောင်းဖိလစ်ပိုင်လူဝင်မှုကြီးကြပ်ရေးဌာနကစနေနေ့ကသတင်းထုတ်ပြန်ပါတယ်။မနီလာအခြေစိုက် inquirer.net သတင်းဌာနရဲ့ဖော်ပြချက်မှာလူကုန်ကူးခံရသူကမြို့သား4ယောက်နဲ့မြို့သူ2ယောက်ဖြစ်ပြီးဧပြီလ4ရက်နေ့ကပြန်ရောက်လာတဲ့ဆိုပါတယ်။သူတို့က2023ခုနှစ်တုန်းကမြန်မာနိုင်ငံကိုခီးသွွားဧည့်သည်တွေဖြစ်ဝင်ရောက်ခဲ့တာပါ။အဲဒီမှာသူတို့ကလိမ်စိုက်ဘာလိမ်လည်တဲ့လုပ်ငန်းတွေမှာလုပ်ကိုင်မှုတင်းသွင်းခံရခဲ့ရတယ်လို့ဆိုပါတယ်။သူတို့ဟာလောက်ခလာစားလဲအနေငယ်ပဲရခဲ့တယ်လို့ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေလည်းကြုံတွေ့ခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်။သူတို့မြန်မာနိုင်ငံရဲ့ဘယ်နေရာမှာအဲ့မှာအလုတ်ခိုင်းစေခံခဲ့ရတယ်ဆိုတော့ရှင်းလင်းလင်းမသိရပါဘူး။ဝင်မှုချီးကျက်ရေးဌာနအကြီးအကဲရဲ့မီဒီယာဖြစ်ကြားချက်မှာတော့ဖိလစ်ပိုင်နိုင်ငံသားအများပြားဟာအွန်လိုင်းအလုတ်ကမ်းလှမ်းချက်တွေကတဆင့်အဲ့ဒီလိုရာဇဝတ်လုပ်ငန်းတွေမှာအလုတ်လုပ်ဖို့လှည့်စားခံခဲ့ရကြောင်းပြောပါတယ်။လူကုန်မှုခံရတဲ့တားကောင်တွေဖြစ်နစ်နာဆုံးရှုံးမှုတွေမဖြစ်စေဖို့မက်လုံးတွေအများပြားပေးထားတဲ့အလုတ်တွေကိုသတိထားဖို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်ညာ။